ီလာသားမိုင်းကနေစဉ်ရက်ဆက်ဆိုသလိုပြစ်ခတ်မှုဖြစ်ခဲ့တဲ့ဝိုင်းမော်မျိုးခြေဆိုင်ခလာရ58မှာမနေ့ညပိုင်းကလည်းပြစ်ခတ်မှုထပ်ဖြစ်ခဲ့တဲ့အကြောင်းဝိုင်းမော်မျိုးကန်တဦးက VOA ကိုပြောပါတယ်
เนี่ยกูนายมันคือจนัดวันนี้เดี๋ยวพอจะลูกเราสักทีมาน้องตัวจริงจริงใจใจนะจนัดที่เนี่ยต้องชาดีเนี่ยติดอืมเขาเป็นการติดตัวลูกแล้วโอเคติดมาที่เด็กนะที่เด็กเราจริงจริงเนี่ยติดแค่ไหนวะ
ရှင်းလိုက်55မိနစ်လောက်မှာပြစ်ခတ်တဲ့နေကြာပြီ55မိနစ်လောက်ကြာကြောင်းနဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တဲ့အတန်မျိုးမကြာကြောင်းဒေသခံတချို့ကပြောပြီးခလာ58ကပြစ်ခတ်တဲ့လက်နက်ကြီးကြီးတချို့အနည်းရှိခကွန်ရွာအတွင်းကိုကြားရောက်ခဲ့တယ်လို့နောက်ဒေသခံတို့ကလည်းပြောပါတယ
်ခကွန်ရွာဆိုမှကြားရောက်ရှိရကြဘုံကနေအိမ်ချုံဝန်းတဲ့မှာပေါ်ဒီအကြာပြီးလို့လည်းပြောကြတယ် start အပေါ်ဒီလို့လည်းပြောကြတယ်အပြင်မှာတော့ရှိကြအပြင်မှာလက်နက်ကြီးကြီးပြီးတော့အဲ့ဒီလက်နက်ကြီးကဘုံထောက်ကြီးပြင်ပြီးတော့ဒီမျိုးကြောင်ကြီးရပေါ့ကျွန်တော်တို့ဒီကြောမိသားစုအဲ့ဒီမျိုးကြောင်မှာတော့ဝင်အိတ်ကြတယ်။ဘန်ကောက်မှာလူတွေကမသိကြဘူး။ဒါမှသူ့မိုးရေပတ်ပတ်ပြီးတော့ဘုံသွားဘုံလိုက်တော့အများကြီးပေါ်လဲပုံစံတော့ရှိတယ်ပေါ့။ဒီတော့ဒီမပွဲတဲ့အလုံးတစ်လုံးလောက်ပုံမှာကြံ့နေတယ်။လုံးဝလုံးပေါ့။အခုကျွန်တော်တို့ပြင်ပြီးတော့
မဒိန်ရွာနဲ့ဝိုင်းမော်မျိုးရက်ကွက်3ဘက်လဲကြားရောက်ကြောင်ကြားသိရပေမဲ့အတီးပြုတ်ချက်တော့မရပါဘူး။ဝိုင်းမော်ခြေဆိုင်ခလာ58အနီးမှာဒီလိုမကြာခဏပြစ်ခတ်တာလက်လက်ကြီးကြီးတွေရွာတွင်ကြားရောက်ပောက်ကွဲပြီးတော့ဒေသခံတွေထိခိုက်သေးကြတာတွေကြောင့်အနီးနားကျေးရွာကဒေသခံတချို့ဟာဝိုင်းမော်မျိုးပေါ်ကိုပြောင်းရွှေ့နေထိုင်ကြပါတယ်။ဘုံတူနေညနေခင်းပိုင်းကတော့အေရီမကြောင်းတိုင်းဆန်တက်လာတဲ့စစ်ကောင်စီတပ်ကသင်းမော့ကိုရွှေကူမျိုးအောက်ဖက်ကြောက်ကြီးရွာအနီးမှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းရွှေကူမျိုးကန်တူက VOA ကိုပြောပါတယ
်။မနေ့ကညနေပိုင်း၃နာရီလေးနဲ့လောက်သင်းမော့နဲ့ PDF တွေနဲ့ဆက်ကြတာ။ဒါပေမဲ့သင်းမော့တော့မရှိပါဘူး။ဒီကြီးရဲတိုးနေတော့ညကကျဲနေရောအဝေးရန်ပြင်းနေကြထွက်ပိုက်လုံးနဲ့ချစမောလည်းပြန်ဖြစ်တယ်စမောအပီဒီလည်းပြန်ဖြစ်ဘာနာဝလာမရှိခိုက်ကြတော့ဘယ်မှမရှိ
KIA နဲ့ PDF ဦးအောင်တပ်ဖွဲ့တွေဟာရွှေကူမျိုးအောက်ဖက်ကြောက်ကြီးရွာအနီးကနေမကြာခဏပြစ်ခတ်တိုက်ခိုက်လေးရှိပြီးတော့ပြီးခဲ့တဲ့လပိုင်းကကြောက်ကြီးရဲစခန်းကို KIA ကဝင်ရောက်စီးနှင်တာတွေရှိခဲ့မှုပါတယ်ဘုံဒူးနေကဝိုင်းမော်နဲ့ရွှေကူပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ KIA ဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ